ရန်ကုန်မြို့လေဒူအရေးသွေးတိုင်းတာကျဲ AQI ဟာမနေ့ကဖေဗရီ9ရက်မှာအနီးအောင်အဆင့်ညွှန်းကိန်း192ရှိပြီးလေဒူအညဉ့်ညမ်းဆုံးနေ့အဖြစ်မှတ်တမ်းဝင်သွားပါတယ်ရန်ကုန်အမေရိကန်တန်ယုံကထုတ်ပြန်တဲ့လေဒူညဉ့်ညမ်းမှုညွှန်းကိန်းမှာတွေ့ရပြီးဒါဟာတရုတ်နိုင်ငံဘေကျင်းနဲ့ထိုင်းနိုင်ငံဘန်ကောက်မြို့လေဒူထက်ပိုညဉ့်ညမ်းတယ်လို့ဆိုပါတယ်Air quality ရန်ကုန်ကတော့ဒေသစံတော်ချိန်12နာရီခွဲမှာညွှန်းကိန်း165ရှိတယ်လို့ပြောပါတယ်ဒီအဆိုရမဟုတ်တဲ့အဖွဲ့မှာအသက်ဆက်ခွန်ကအသက်20ရှိတဲ့ကျောင်းသူကျောင်းသားတွေပါဝင်ပြီးအိန္ဒိယနိုင်ငံမြူးဒယ်လီကနေရန်ကုန်ကိုပြောင်းလာတဲ့ပေါမောက်ခဒေါက်တာကတ်ပေ့ချ်ရဲ့ကြီးကြပ်မှုနဲ့ရန်ကုန်လေဒူအရေးအသွေးကိုတိုင်းတာတဲ့အဖွဲ့ဖြစ်ပါတယ်ဒေါက်တာပေ့ချ်ရန်ကုန်ကိုရောက်လာချိန်မှာလေဒူညဉ့်ညမ်းနဲ့မြူးဒယ်လီဒုံးကအတိုင်းလေကြောင်းရတာမို့လေလာကြည့်တဲ့အခါလေဒူအရေးအသွေးနဲ့ပတ်သက်ပြီးလူတွေမသိရသလောက်ရှိတာမို့လေဒူအရေးအသွေးကိုနေ့စဉ်တိုင်းတာတဲ့ air quality ရန်ကုန်ကိုထူထောင်ပါတယ်Air quality ရန်ကုန်လူမှုကွန်ရက်မှာလေဒူအရေးသွေးကိုတိုင်းတာတဲ့ဒေါက်တာအဲဘဲလို့နာမည်ပေးထားတဲ့ဥထုပ်ကျောင်းပညာပေးဗီဒီယိုတင်ထားတာကိုလည်းတွေ့ရပါတယ်
ဒေါက်တာအဲဘဲကနေပြီးတော့လေသူ့ရဲ့ဥထုပ်ကျောင်းကြည့်ပြီးတော့လေ AQI level ကိုတိုင်းလို့ရရော
ဟုတ်တယ်
သူ့ရဲ့ဒေါက်တာအဲဘဲရဲ့ဥထုပ်ကအမြဲတမ်းအယောင်ပြောင်းနေတာပေါ့အဲ့အယောင်ကိုကြည့်ပြီးတော့ AQI level blog လေးဆိုတာကိုကြည့်နိုင်ပါတယ်
ဥထုအယောင်ပြောင်းသွားတာမို့ AQI လေဒူညဉ့်ညမ်းမှုညွှန်းကိန်းကိုသိနိုင်ပါတယ်။ AQI ကလည်းအယောင်6မျိုးရှိပြီးလေမောယောင်90က100ဆိုရင်တင့်တော်သေးပေမဲ့100က150ရှိတဲ့လေမောယောင်ဆိုရင်ပန်းနာရင်ကျရှိသူတွေကိုထိခိုက်စေပါတယ်။အနည်းယောင်အဆင့်150ကနေ200ဆိုရင်လူကျန်းမာရေးထိခိုက်သွားပါပြီ။ခရယောင်အဆင့်201က300ဆိုရင်ကျမရေးကိုအလွန်ထိခိုက်စေပြီးနီညိုယောင်101က900ဟာအနည်းရှိတဲ့အဆင့်ဖြစ်သွားတာမို့အရေးပေါ်အခြေအနေကြီးညာရပါတယ်။ရန်ကုန်မြို့လေရုဟာတနင်္လာနေ့မနေ့မြမဆန်တော်ချင်းတနာယီမှာလေရုအရေးသွေးညွှန်းကိန်းက154ထိကျသွားပေမဲ့အနည်းယောင်အဆင့်ကမကျသေးပါဘူး။ AQI ဟာလေရုကိုအဓိကညဉ့်ညမ်းစေတဲ့ဓာတ်ငွေတွေနဲ့ particulate matter ကိုကြည့်တာပါ။particulate matter 90အထက်ဆိုရင်လေရုညဉ့်ညမ်းတယ်လို့ပတ်ဝန်းကျင်ရေးရာဆုံးမရှင်ဒေါက်တာခင်မောင်ညူကပြောပါတယ်
။ particulate size နဲ့ particulate in 1 cubic meter မှာ50ပေါ့လေ။ particulate 50 index က50လို့ရှိရမယ်လို့ပြောတာ။အော်ဒီဆိုရင် pollution ဖြစ်တာပဲ။ air pollution ပြောလိုက်ရင်အဲ့ဒီ particulate ပဲရှိတယ်
particulate matter ကို PM လို့အတူကောက်ရေးသားခေါ်ပေါ်ပါရဲအဆိုင်ခဲအမှုန်နဲ့အရေးဆက်တွေရောနေတာဖြစ်ပြီးတချို့ဖုံချက်ကိုမိကိုဒါမှမဟုတ်မဲအောင်အစနာတွေကိုတမန်မျက်လုံးနဲ့တောင်ညှိနှိုင်းပါတယ်ရှင်